ယောဟန်အခိုင်းလေးအခန်းငယ်6ကနေပြီးတော့ဆက်ရှိအထည်ကိုလေ့လာကြပါစို့ယောဟန်အခိုင်းလေးအငယ်6ကနေပြီးတော့ဆက်ရှိအထည်ကိုကျွန်တော်ဖတ်ပြပါမယ်ထိုအရ၌ယာကုပ်၏ရေတွင်းရှိ၏ယေရှုသည်ခရီးသွား၍ပြင်ပန်းသောကြောင့်ရေတွင်းအနားမှထိုင်တော်မူ၏ထိုအချိန်သည်6နာရီအချိန်ဖြစ်၏ရှမာရိမိမတစ်ယောက်သည်ရေခတ်ခြင်းငှာလာ၍ယေရှုကငါတောက်ဖို့ရေပေးပါဟုထိုမိမအားမိန်တော်မူ၏အကြောင်းမူကားတပဲ့တော်တို့သည်စားစင်ရာကိုဝယ်ခြင်းငှာမြုပ်တဲသို့သွားကြသည်အခိုက်ဖြစ်သည်ထိုမိမကလည်းသင်သည်ယူဒလူဖြစ်လျက်ပင်ရှမာရိမိမဖြစ်သောအကျွန်ုပ်ကိုအဘဲ့ကြောင့်တောက်ဖို့တောင်းသည်ဟုဆို၏ဆိုသည့်အကြောင်းကယူဒလူတို့သည်ရှမာရိလူတို့နှင့်ပေါင်းဖော်ခြင်းမရှိယေရှုကလည်းဘုရားသခင်ကျေးဇူးတော်ကို၎င်းငါတောက်ဖို့ရေပေးပါဟုဆိုသောသူကအဘယ်သူဖြစ်သည်ကို၎င်းသင်သည်သိလျင်ထိုသူကိုတောင်းလိမ့်မည်ထိုသူသည်လည်းအသက်ရေကိုပေးလိမ့်မည်ဟုပြန်၍မိန်တော်မူသောမိမကသခင်၌ရေခတ်เสียရမရှိရေတွင်းလန်း nested ဖြစ်၍အသက်ရေကိုအဘယ်သူရပါမည်နည်းဤရေတွင်းကိုငါတို့အဘယာကုပ်သည်ငါတို့အားပေး၏သူကိုယ်တိုင်မှဆ၍သာသမီတလိษံများတို့သည်ဤရေတွင်းကိုတောက်ကြပြီသခင်သည်ထိုသူထက်ကြီးမြတ်သလောဟုဆို၏ယေရှုကလည်းဤရေကိုတောက်သောသူသည်နောက်တဖန်ရေငတ်ဦးမည်ငါပေးသောရေကိုတောက်သောသူမူကားရေငတ်ခြင်းနှင့်အစင်မပြတ်ကင်းလွတ်လိမ့်မည်ငါပေးသောရေသည်ထိုသူ၌ထာဝရအသက်ရှင်ခြင်းအလိုငှာထွက်သောစမ်းရေဖြစ်လိမ့်မည်ဟုမိန်တော်မူ၏မိမကလည်းသခင်အကျွန်ုပ်သည်ရေခတ်ခြင်းနှင့်၎င်းဒီကိုလာ၍ရေခတ်ခြင်းနှင့်၎င်းကင်းလွတ်မည်အကြောင်းထိုရေကိုပေးပါဟုတောင်းလျင်ယေရှုကသွားလော့သင်ဤလင်ကိုခေါ်၍ဒီကိုလာအောင်လော့ဟုမိန်တော်မူ၏မိမကလည်းအကျွန်ုပ်၌လင်မရှိဟုဆိုလျင်ယေရှုကလင်မရှိဟုသောစကားသည်မှန်၏အကြောင်းမူကားသင်၌လင်ငါးယောက်ရှိဘူးပြီယခုသင်နှင့်နေသောသူသည်သင်ဤလင်မဟုတ်ဤအရာ၌သင်သည်မှန်သောစကားကိုပြောပြီဟုမိန်တော်မူ၏လူတိုင်းမှာလူအပ်ချက်တွေရှိသလားလို့ကျွန်တော်တို့မေးရင်ရှိပါတယ်လူတို့ရဲ့လူအပ်ချက်ဟာတယောက်နဲ့တယောက်မတူပေမဲ့လူတိုင်းမှာလူအပ်ချက်ကိုယ်စီရှိကြပါတယ်အချို့ကိုဖော်ပြရရင်ဇာဝနေရေးလုံခြုံရေးချက်ချင်းမြတ်တာစသဖြင့်ပညာတတ်တဲ့လူကောပညာမတတ်တဲ့လူကောစင်းရဲသားကောတထဲသားကောလူတိုင်းလူတိုင်းမှာလူအပ်ချက်ကိုယ်စီရှိကြပါတယ်ချမ်းသာတဲ့လူတွေမှာစာဝတ်နေရဲ့အတွက်သူတို့ပူပန်စရာမလိုသည့်တိုင်အောင်သူတို့မှာချက်ချင်းမြတ်တာလိုအပ်တယ်လုံခြုံမှုရှိဖို့လိုအပ်တယ်စသဖြင့်လူတိုင်းလူတိုင်းမှာလူအပ်ချက်ရှိပါတယ်ကျွန်တော်တို့ဘဝမှာကျွန်တော်တို့လိုအပ်တဲ့အရာတွေကိုတစ်ခါတလေတရားတဲ့နည်းနဲ့ဖြည့်စေတဲ့အချိန်တွေရှိသလိုမတရားတဲ့နည်းနဲ့ဖြည့်စေတဲ့အချိန်တွေလည်းရှိတတ်ပါတယ်ကျွန်တော်ဖတ်ပြခဲ့တဲ့တမန်ကျမ်းစာတွေကရှမာရိအမျိုးသမီးဟာလေသူ့ဘဝမှာလိုအပ်နေတဲ့အရာကိုမတရားတဲ့နည်းနဲ့ဖြည့်စေတဲ့အကြောင်းကျွန်တော်တို့တွေ့ရပါတယ်တရားဝင်လက်ထပ်ခြင်းမရှိဘဲယောက်ျားတစ်ယောက်နဲ့ပေါင်းသင်းပြီးတော့နေထိုင်တာကိုကျွန်တော်တို့တွေ့ရပါတယ်အဲ့ဒီအမျိုးသမီးဟာအိမ်ထောင်ရှိခဲ့ဘူးတဲ့သူလေ၅ယောက်ရှိခဲ့ဘူးတဲ့သူဖြစ်ပြီး၅ယောက်စလုံးနဲ့ကွာရှင်းခဲ့တဲ့သူလည်းဖြစ်ပါတယ်တယောက်ပြီးတယောက်လက်ထပ်ကွာရှင်းခဲ့တာကိုကြည့်ချင်းဖြင့်သူ့ဘဝမှာတခုခုလိုအပ်နေတယ်ဆိုတာကျွန်တော်တို့သိနိုင်ပါတယ်အဲ့ဒီလိုအပ်ချက်ကဘာဖြစ်မလဲသူ့ရဲ့နှလုံးသားစာငတ်မှုကိုပြေစေနိုင်မဲ့စစ်မှန်သောချစ်ချင်းမေတ္တာပဲမဖြစ်နိုင်ဘူးလားလူတိုင်းကစစ်မှန်သောချစ်ချင်းမေတ္တာကိုစာငတ်ကြပါတယ်လက်ထပ်ပိုးတဲ့လင်၅ယောက်စလုံးမှာစစ်မှန်တဲ့ချစ်ချင်းမေတ္တာကိုရှာတွေ့ခဲ့ရင်ကွာရှင်းမှန်မထင်ပါဘူးစစ်မှန်တဲ့ချစ်ချင်းမေတ္တာကိုသူမလက်ထပ်ပိုးတဲ့လင်ငါးယောက်စလုံးမှာမတွေ့တဲ့အတွေ့ကွာရှင်းခဲ့တာဖြစ်တယ်။သူမမှာလင်မရှိတော့ပေမဲ့သူမရဲ့အသွေးအသားတောင့်တမှုကိုမတရားတဲ့နည်းနဲ့တရားဝင်လက်ထပ်ခြင်းမပြုဘဲယောက်ျားတစ်ယောက်နဲ့ပေါင်းသင်းပြီးတော့နေထိုင်ခဲ့ပါတယ်။ကျွန်တော်နဲ့ရင်းနှီးတဲ့မိတ်ဆွေတစ်ယောက်ဟာသူ့ဘဝမှာအသင့်တော်ဆုံးအကောင်းဆုံးလို့ထင်တဲ့အမျိုးသမီးနဲ့လက်ထပ်ခဲ့ပါတယ်။သူတို့လက်ထပ်ပြီးတဲ့နောက်အသင်းတော်တပါးမှလူငယ်တစုကိုချက်ချင်းမြတ်တာအကြောင်းဝင်ငှခဲ့ပါတယ် ချက်ချင်းမြတ်တာအကြောင်းကိုသူဝေငှပြီးတဲ့အခါမှာလူငယ်တွေကိုသူတို့မေ့ကျင်တဲ့အရာကိုမေ့နိုင်တဲ့အကြောင်းအချိန်ဖွင့်ပေးလိုက်ပါတယ်လူငယ်လေးတယောက်ကဇယားယောက်ျားလေးအတွက်စစ်မှန်တဲ့ချက်ချင်းမြတ်တာမိန်းကလေးတယောက်မှရှိနိုင်သလားလို့ထမေးလိုက်ပါတယ်အဲ့ဒီအချိန်မှာလက်ထက်ကစားသူ့ရဲ့အမျိုးသမီးဟာလဲသူ့ဘေးနားမှာထိုင်နေလေတော့သူ့ဘယ်လိုဖြေရမလဲဆိုတာစဉ်းစားပါတယ်ဘာပဲဖြစ်ဖြစ်အမှန်အတိုင်းဖြေမယ်ဆိုပြီးတော့မိန်းမတယောက်မှယောက်ျားတယောက်အတွက်စစ်မှန်တဲ့ချစ်ချင်းမြတ်တာမရှိနိုင်ဘူးလို့ပြေးလိုက်တယ်တဲ့ဒါဆိုရင်ဆရာယောက်ျားလေးမှာကောမိန်းကလေးတယောက်အတွက်စစ်မှန်တဲ့ချစ်ချင်းမြတ်တာရှိနိုင်သလားလို့အမျိုးသမီးငယ်လေးတယောက်ကထမေးလိုက်ပါတယ်သူ့အနားမှာထိုင်းနေတဲ့ဇနေးလေးကိုအာနာနာနဲ့ဒီလိုပြေးလိုက်တယ်တဲ့ယောက်ျားလေးတယောက်မှာလဲမိန်းကလေးတယောက်အတွက်စစ်မှန်တဲ့ချစ်ချင်းမြတ်တာမရှိနိုင်ဘူးဒါမဲ့သူဆက်ပြီးတော့အဲ့လိုရှင်းပြတယ်တဲ့။ဖယားသခင်မှာဒါလူတို့အတွက်စစ်မှန်တဲ့ချစ်ချင်းမြတ်တာရှိတယ်။ဖယားသခင်ချစ်ချင်းမြတ်တာနဲ့ဒါစစ်မှန်တဲ့ချစ်ချင်းမြတ်တာနဲ့ယောက်ျားကမိန်းမကိုချစ်နိုင်တယ်လို့မိန်းမကလည်းယောက်ျားကိုချစ်နိုင်ကြောင်းလူငယ်တွေကိုရှင်းပြလိုက်တယ်တဲ့။ကျွန်တော်မိတ်ဆွေပြောတာမှန်ပါတယ်။လူတို့အတွက်စစ်မှန်တဲ့ချစ်ချင်းမြတ်တာဆိုတာလူတို့မှမရှိပါဘူး။ဖယားသခင်၌ဒါရှိပါတယ်။ဖယားသခင်ချစ်ချင်းမြတ်တာနဲ့တယောက်ကိုတယောက်မချစ်ကြဘူးဆိုရင်လင်းနဲ့မရကြမှာစစ်မှန်တဲ့ချစ်ချင်းမြတ်တာဆိုတာမရှိနိုင်ပါဘူးစစ်မှန်တဲ့ချစ်ချင်းမြတ်တာနဲ့လူသားတိုင်းကိုချစ်တော်မူသောယေရှုဟာယူဒလူတွေကယုံရှာပြော့မုန်တီးနေတဲ့ရှမာရိလူမျိုးကိုယာကုပ်ရဲ့ရေတွင်းသားမှာတွားရောက်ပြော့တွေ့ဆုံစကားပြောခဲ့ပါတယ်ယူဒလူမျိုးတွေကရှမာရိလူမျိုးကိုအောက်တန်းကြတဲ့ဇက်နိုင်တဲ့လူမျိုးလို့သတ်မှတ်ပြီးသူတို့နဲ့အတူစားတောက်ခြင်းမိတ်ဖွဲ့ခြင်းမပြုဘူးဒါကြောင့်ရှမာရိအမျိုးသမီးကသူ့ကိုယေရှုစကားလာပြောပြီးတောက်ဖို့ရေပါတောင်းနေတာကိုအံ့ဩမိခဲ့တာဖြစ်တယ်ယောဟန်အခိုင်းလေးအခန်းငယ်၉မှာထိုမိမကလည်းသင်သည်ယူဒလူဖြစ်လျက်ပင်ရှမာရိမိမဖြစ်သောအကျွန်ုပ်ကိုအဘဲ့ကြောင့်တောက်ဖို့တောင်းသည်ဟုဆို၏ဆိုသည့်အကြောင်းကယူဒလူတို့သည်ရှမာရိလူတို့နှင့်ပေါင်းဖော်ခြင်းမရှိလူသားအလုံးကိုစစ်မှန်တဲ့ချစ်ချင်းမေတ္တာနဲ့ချစ်တော်မူသောယေရှုအဖို့မှာတော့ဇက်နိုင်တယ်ဇက်မြင့်တယ်ဆိုတဲ့လူဒန်းစားခွဲခြားခြင်းလုံးဝမရှိပါဘူးလူသားအလုံးကိုယေရှုချစ်တော်မူပါတယ်မိတ်ဆွေကိုလည်းချစ်တော်မူပါတယ်လူသားတိုင်းလူအပ်နေတဲ့နောင်ဘဝစိတ်ချမှုအာမခံချက်ကိုလူသားတိုင်းကိုယေရှုပေးကမ်းတော်မူပါတယ်ဒါကြောင့်ရှမာရိအမျိုးသမီးကိုယေရှုကအခုလိုမိန့်တော်မူပါတယ်ယေရှုကလည်းဖယားသခင်ကျေးဇူးတော်ကို၎င်းငါတောက်ဖို့ရည်ပေးပါဟုဆိုသောသူကအဘယ်သူဖြစ်သည်ကို၎င်းသင်သည်သိလျင်ထိုသူကိုတောင်းလိမ့်မည်ထိုသူသည်လည်းအသက်ရည်ကိုပေးလိမ့်မည်လို့တွေ့ရပါတယ်ဖယားသခင်ကျေးဇူးတော်ဆိုတာချစ်ဖို့မကောင်းတဲ့လူသားတွေချစ်ဖို့လည်းမထိုက်တန်တဲ့လူသားတွေကိုဖယားသခင်ချစ်တော်မူပြီးလူတိုင်းရဲ့လူအပ်ချက်ဖြစ်တဲ့နောင်ဘဝစိတ်ချမှုအာမခံချက်တည်းဟူသောထာဝရအပြစ်ငရဲကနေလွတ်မြောက်သောအခွင့်ကောင်းငင်နိုင်ငံတော်ကိုဝင်ရသောအခွင့်ကိုအခမဲ့လက်ဆောင်အဖြစ်ပေးကမ်းတော်မူခြင်းကိုဆိုလိုပါတယ်အသက်ရေဆိုတာယေရှုဖယားကသာလူတို့ကိုပေးနိုင်တဲ့နောင်ဘဝအသက်အာမခံချက်တည်းဟူသောထာဝရအသက်ဖြစ်ပါတယ်ထာဝရအသက်ဆိုသည်မှာအမင်္ဂလာအပေါင်းနဲ့ကင်းဝေးရာဖယားသခင်အိမ်တော်ကောင်းကင်နိုင်ငံတော်မှာထာဝရအသက်ရှင်နေထိုင်ရသောအခွင့်ဖြစ်ပါတယ်အသက်ရည်တည်ဟူသောထာဝရအသက်ကိုရှမာရိအမျိုးသမီးကိုယေရှုပေးကမ်းတော်မူခဲ့ပါတယ်ယောဟန်အခိုင်းလေးအငယ်73မှာရှမာရိအမျိုးသမီးကိုယေရှုကအခုလိုမိန့်တော်မူပါတယ်အေးရည်ကိုတောက်တော်သူသည်နောက်တဖန်ရေငတ်ဦးမည်လို့မိန့်တော်မူပါတယ်ဒီလောကမှာလူတို့ရဲ့နှလုံးသားစာငတ်မှုကိုပြည့်စုံနိုင်တဲ့အရာတစ်စုံတစ်ခုမှမရှိပါဘူးယေရှုပေးကမ်းတော်မူသောအသက်ရည်ကသာလူတို့ရဲ့နှလုံးသားစာငတ်မှုကိုပြည့်စုံနိုင်ပါတယ်ယောဟန်အခိုင်းလေးအငယ်၁၄မှာယေရှုကအခုလိုမိန့်တော်မူပါတယ်ငါပေးသောရည်ကိုတောက်တော်သူမူကားရည်ငတ်ခြင်းနဲ့အစင်မပြတ်ကင်းလွတ်လိမ့်မည်ငါပေးသောရည်သည်ထိုသူ၌ထာဝရအသက်ရှင်ခြင်းအလိုငှာထွက်သောစမ်းရည်ဖြစ်လိမ့်မည်ဟုမိန်တော်မူ၏ရှမာရိအမျိုးသမီးကယေရှုပေးကမ်းတော်မူသောအသက်ရည်တည်းဟူသောထာဝရအသက်ကိုလက်ခံရရှိခဲ့ပါသည် အပြစ်ရှိသောလူသားတို့ကိုအပြစ်ငရဲမိအိုင်ကနေရွေးနှောက်ကယ်တင်ဖို့ဓမ္မဟောင်းကာလကလေးကကြိုတင်ပြောထားတဲ့ကြွလာတော်မူမဲ့မယ်ရှိဟာမိမိပင်ဖြစ်တဲ့အကြောင်းရှမာရိအမျိုးသမီးကိုယေရှုပြောပြတော်မူပါတယ်ရှမာရိအမျိုးသမီးကသူမရဲ့ရှေ့မှာရောက်နေတဲ့သူဟာဓမ္မဟောင်းကာလကလေးကကြိုတင်ပြောထားတဲ့ကြွလာတော်မူမဲ့မယ်ရှိဖြစ်ကြောင်းကြားသိရတဲ့အခါမှာဝမ်းသာလွန်းလို့ရေခတ်ဖို့ပါလာတဲ့သူ့ရဲ့ရေဘိုးကိုထားခဲ့ပြီးတော့မြို့ထဲမှာရှိနေတဲ့သူတို့ကိုယေရှုအကြောင်းပြောပြခဲ့ပါတယ်။သူမရဲ့တတ်သိခံပြောပြချက်ကြောင့်များစွာသောရှမာရိလူတို့ကလည်းယေရှုကိုယုံကြည်လက်ခံကြတဲ့အကြောင်းကျွန်တော်တို့တွေ့ရပါတယ်။ကျွန်တော်ဝင်ခဲ့တဲ့တမန်ကျမ်းစာတွေကရှမာရိအမျိုးသမီးရဲ့အသက်တာကနေကျွန်တော်တို့သင်ယူမှတ်သားရမယ့်အချက်လေးတွေကိုအတူချုပ်ပြောပြပါမယ်။နံပါတ်1ယေရှုကလူသားအလုံးကိုချစ်တော်မူပါတယ်။လူတို့ကိုအပြစ်လွတ်ခြင်းတည်းဟုသောထာဝရအသက်ကိုပေးကမ်းလျက်ရှိပါတယ်။နံပါတ်2ကယ်တင်ခြင်းမရနိုင်လောက်အောင်အပြစ်များလွန်းနေဆိုတဲ့သတ်မှတ်ချက်မရှိပါဘူး။နံပါတ်3ယေရှုကိုကယ်တင်ရှင်အဖြစ်ယုံကြည်လက်ခံတော်သူတိုင်းထာဝရအသက်ကိုအခမဲ့လက်ဆောင်အဖြစ်ဘုရားသခင်ပေးတော်မူလျက်ရှိပါတယ်။လေးစားရပါသောဓမ္မမွေဆွေနံပါတ်1စိတ်ချမှုရှိပြီလားမရှိသေးဘူးဆိုရင်ဘုရားသခင်သားတော်ယေရှုခရစ်ဟာလူသားတိုင်းကိုချစ်တော်မူသောဘုရားအပြစ်ရှိသောလူတို့ရဲ့ကိုယ်စားလဝါကတိုင်မှာကြိမ်ခြင်းအမင်္ဂလာကိုခံတော်မူသောဘုရားသူ့ကိုယုံကြည်သောသူအလုံးရဲ့အပြစ်ကြွေးရှိသမျှကိုလဝါကတိုင်မှာအသေးခံစဉ်ဆက်ပေးတော်မူသောဘုရားသူ့ကိုကယ်တင်ရှင်ဖြစ်ကြောင်းယုံကြည်လက်ခံသောသူတိုင်းကိုနံပါတ်1မှာအပြစ်ငရဲကနေထာဝရလွတ်မြောက်ရသောအခွင့်ကောင်းကင်နိုင်ငံတော်မှာထာဝရဝင်စားရသောအခွင့်ကိုပေးတော်မူလျက်ရှိပါတယ်။မိတ်ဆွေလည်းပဲဘုရားသခင်သားတော်ယေရှုခရစ်ကိုအခုကယ်တင်ရှင်ဖြစ်ကြောင်းယုံကြည်လက်ခံမယ်ဆိုရင်ထာဝရအသက်ကိုယေရှုပေးမယ်လို့ဂတိပေးတော်မူပါတယ်။ဆိုရက်ယေရှုရဲ့ကယ်တင်ခြင်းတည်ငောင်းကိုဝေငှလိုက်ရပါတယ်။နားဆင်နေတဲ့ဓမ္မမိတ်ဆွေအပေါင်းတို့ကိုဘုရားသခင်ကောင်းချီးပေးပါစေ။